တရုတ်နိုင်ငံမှာဘီဂရလာက H7N9 ကျင်းကတူကွေးရောဂါပိုးတွေ့ခဲ့တဲ့တွင်ထွက်ပြီးတဲ့နောက်ရောဂါပိုးကူးစက်တဲ့ဖြစ်ရပေါင်း200နီးပါးကနေသေဆုံးသူ89ယောက်အထိရှိတော့ပါပြီ။ဒီကျင်းကတူကွေးရောဂါပိုးကိုတရုတ်မှာ2013ခုနှစ်ကစတင်ခဲ့ပြီးအဲဒီအချိန်ကစလို့စောင်းရာသီတိုင်းမှာပြန်ပြန်ပေါ်လာနေတာပါ။ဒါကြောင့်လေပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကဆိုရင်တရုတ်မှာဒီရောဂါကြောင့်သေဆုံးသူအရေအတွက်100အထိဖြစ်သွားပါပြီ။ဒီကတည်းကဒီဇင်ဘာလတုန်းကတော့ရောဂါပိုးကူးစက်တဲ့ဖြစ်ရပေါင်း100ကျော်လေးပဲရှိခဲ့ပြီးသေဆုံးသူ20ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ virus ပိုးကူးစက်ပြန့်နှံ့မှုတားဆီးကာကွယ်ဖို့အတွက်ပြည်내အတော်များများမှလှုပ်ဆောင်နေတယ်လို့တရုတ်အစိုးရပိုင်း Global Times သတင်းစာကပို့ဒူးနေမှာဖော်ပြပါတယ်။စီချွန်းပြည်내နောက်တောင်ပိုင်း၊ဟူနန်ပြည်내အလယ်ပိုင်း၊ကြီကျန်းပြည်내အရှေ့ပိုင်းတို့မှာကြက်ဘဲငှက်အရှင်ရောင်းတာတွေကိုရပ်ဆိုင်းထားပါတယ်။ဖေဖော်ဝါရီ28ရက်နေ့အထိအဲဒီလိုရပ်ဆိုင်းထားမှာဖြစ်ပြီးကြက်ဘဲငှက်ဈေးတွေအားလုံးကိုအသေးချာတန့်ရှင်းဖို့နဲ့ပို့တက်ဖို့ညွှန်ကြားထားတယ်လို့ People's Daily သတင်းစာကဖော်ပြပါတယ်။